စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပိုဆိုးလာတဲ့မြန်မာနိုင်ငံအခြေအနေကိုကမ္ဘာကြီးကအပြည့်အဝအာရုံစိုက်မှုမရတဲ့အတွက်ကြောင့်မလို့ဆိုးတဲ့ဆိုးလာနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမှမင်းကြီးကဒီကနေ့ပဲပြောလိုက်ပါတယ်။ကမ္ဘာတွန်းကအကျက်အတဲတွေကိုဘယ်သူကမှမေ့မပြစ်ဖို့အရေးကြီးပါတယ်။မြန်မာပြည်သူတွေဒုက္ခရောက်နေရကြပါပြီ။မြန်မာစစ်တပ်ကပြည်သူတွေကိုကာလရှည်ကြာပြစ်မှတ်ထားတိုက်ခိုက်လာတဲ့အတွက်ပြီးခဲ့တဲ့အောက်တိုဘာလကနေစပြီးတော့မြန်မာပြည်သူတွေရဲ့အခြေအနေကပိုပြီးတော့ဆိုးဝါးနေပါတယ်လို့ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းမှုနှစ်ပတ်လည်နေ့မတိုင်ခင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးထုတ်ပြန်ချက်မှာကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးဗိုကာတက်စ်ကပြောခဲ့တာပါစစ်ကောင်စီတပ်တွေနဲ့အတိုက်အခံလက်နက်ကိုင်အဖွဲ့တွေကြားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အစုလိုက်အပြုံလိုက်အိုးမဲ့အိမ်မဲ့ဖြစ်နေခဲ့ရပြီးတော့အရက်သားအသေးပြောက်လည်းများနေပါတယ်ဒါအပြင်မြန်မာစစ်ကောင်စီတပ်တွေဟာစစ်မြေပြင်မှာတဆင့်ပြီးတဆင့်ဆုပ်ယုပ်မှုတွေနဲ့ကြုံနေရတဲ့အတွက်အရက်သားနဲ့လက်နက်ကိုင်ခွဲခြားခြင်းမလုပ်နိုင်တော့ဘဲနဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကိုပြင်းပြင်းထန်ထန်ပြုလုပ်လာတယ်လို့လည်းပြောပါတယ်ခိုင်မာတဲ့သတင်းအရင်းမြစ်တွေအရပြီးခဲ့တဲ့အောက်တိုဘာလကနေစပြီးတော့လူပေါင်း954ဦးသေဆုံးခဲ့တာကိုအတည်ပြုနိုင်ခဲ့ပြီးတော့2023ခုနှစ်မှာစစ်တပ်ကြောင့်သေဆုံးရတဲ့အရက်သားဦးရေဟာ1600ကျော်ထိမြင့်တက်လာပြီးတော့အရင်နှစ်ကထက်300ခန့်တိုးလာတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်